နေနေတော့ကတရုတ်နိုင်ငံမှာပြည်စည်းသွားတဲ့အာရှအကစားပွဲတော်မှာမြန်မာနိုင်ငံအသွင်းအတွက်ရွှေတံဆိပ်နှစ်ခုအပါအဝင်စုစုပေါင်းစုတံဆိပ်10စုရရှိခဲ့ပါတယ်။မြန်မာအသင်းအတွက်ရွှေတံဆိပ်စုတွေကိုပိုက်ကျော်ချင်းခတ်ပြိုင်ပွဲတွေမှာရခဲ့တာပါ။အမျိုးသားပိုက်ကျော်ချင်းဘောလုပွဲကိုမြန်မာနဲ့တောင်ကိုရီးယားအသင်းတို့ကစားခဲ့ကြတာဖြစ်ပြီးတော့အမျိုးသမီးပိုက်ကျော်ချင်းဘောလုပွဲကိုတော့မြန်မာအသင်းနဲ့တရုတ်နိုင်ငံအသင်းတို့ကစားခဲ့ကြတာဖြစ်ပါတယ်။ဘောလုပွဲနှစ်ခုစလုံးမှာမြန်မာအသင်းတွေဘက်ကရွှေတံဆိပ်စုရရှိခဲ့တာပါ။ဘီလီယက်ထိုးပြိုင်ပွဲ၊နဂါးလီပြိုင်ပွဲနဲ့ဝူရှူပွဲတွေမှာလည်းမြန်မာအသင်းကငွေတံဆိပ်5ခုရရှိခဲ့ပါတယ်။တခါဘီလီယက်နဲ့ပိုက်ကျော်ချင်းခတ်ပြိုင်ပွဲမှာပဲမြန်မာကကြေးတံဆိပ်3ခုရရှိခဲ့တဲ့အတွက်မြန်မာအသင်းကရွှေငွေကြေးစုစုပေါင်း10ခုရရှိခဲ့တာဖြစ်ပါတယ်။အာရှနိုင်ငံပေါင်း35နိုင်ငံဝင်ရောက်ရှင်ပြိုင်ကြတဲ့အာရှအကစားပြိုင်ပွဲတွေမှာတရုတ်နိုင်ငံကစုတံဆိပ်ပေါင်း416စုနဲ့စုအများဆုံးရရှိတဲ့နံပါတ်1နိုင်ငံဖြစ်ပြီးတော့မြန်မာနိုင်ငံကတော့စုအများဆုံးရတဲ့ဇယားမှာနံပါတ်21ချိတ်ပါတယ်။